အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူနဲ့သမ္မတအင်ဖြူကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးဆိုင်ရာအဖွဲ့ကတခြားအဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိဘူးလို့အင်္ဂါနဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်
To my knowledge, I know for sure, but to my knowledge, none of us have ever been told to slow down on testing.
ဒီရောဂါတိုက်ဖျက်ရေးအဖွဲ့ဝင်တယောက်အနေနဲ့ကျွန်တော်ရောကျွန်တော်အဖွဲ့သားတွေပါအကုန်လုံးကကျွန်တော်သိတယ်လို့ဆိုရင်ဒီရောဂါအတွက်ဆန်းသက်ဆစ်ဆင်းမှုတွေအရှင်လျှော့ပြီးလုပ်ဖို့ဘယ်သူ့ကိုမှလာပြီးညွှန်ကြားထားတာမရှိသလိုတကယ်တမ်းပြောရရင်ကျွန်တော်တို့ကဆန်းသက်ဆစ်ဆင်းမှုတွေကိုတိုးပြီးလုပ်နေတာပါလို့ဒေါက်တာဖောက်ချီကအင်္ဂါနေ့ပြုလုပ်တဲ့အောက်လွတ်တော်စွန့်ရင်နဲ့ကုသရောင်းဝယ်ရေးဆိုင်ရာကော်မတီရှေ့မှာကြားနာပွဲမှာပြောကြားခဲ့တာပါအခုလိုဒေါက်တာဖောက်ချီမထွက်ဆိုခင်နိုင်ပိုင်းတွင်းမှာပဲသမ္မတထရမ့်ကစနေနေ့ကသူအိုကလာဟိုမားပြည်နယ်တူဆာလူမှုစုဝေးပွဲမှာပြောကြားခဲ့တဲ့အတိုင်းပဲဒီရောဂါအတွက်ဆန်းသက်ဆစ်ဆင်းမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သူအစိုးရအဖွဲ့ကိုပန်ကြားခဲ့တယ်လို့ပြောကြားခဲ့တာပါအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအတွက်ဆစ်ဆင်းမှုတွေပိုးပြီးတော့လုံတဲ့မလုံတဲ့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဘုဟုဌာန CDC အကြီးအကဲဒေါက်တာရောဘတ်ရက်ဒ်ဖီးကိုမေးတဲ့အခါမှာတော့အချိန်မီဆစ်ဆင်းဆန်းသက်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုံလဲလုံဆောင်နေတယ်လို့ဒီလိုလုပ်ခဲ့တဲ့အတွက်တိုးတက်မှုတွေရခဲ့တာကြောင့်ဆက်ပြီးလုပ်ရအောင်မှာဖြစ်ကြောင်းပြောကြားခဲ့တာပါကမ္ဘာတစ်လောဒီရောဂါအကူးစက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာတော့လူပေါင်း 1.3 သန်းကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်ဒီရောဂါကူးစက်သူတိုးလာနေမှုကလည်းအင်္ဂါနေ့မှာလွှတ်တော်ကျန်းမာပွဲကျင်းပတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်